ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာနှစ်ပတ်လည်လာချိန်မှာတော့ရခိုင်ပြည်နယ်အထူးသဖြင့်မောင်တော်ဘက်ခြမ်းမှာညမထွက်ရအမိန့်တွေနဲ့လုံခြုံရေးတင်းကျပ်ထားပြီးရွာတွေထဲဝင်ရောက်စစ်ဆေးနေလို့လုံခြုံရေးအထူးစိုးရိမ်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။နောက်တိုက်ခိုက်မှုတွေရှိလာနိုင်ခြေရှိတယ်ဆိုတော့ကောလာဟလသတင်းတွေပြန့်နှံ့လာတဲ့အတွက်လဲဒေသခံတွေကပိုပြီးစိုးရိမ်နေကြတာလို့ရခိုင်ပြည်နယ်လွှတ်တော်အမတ်တအုပ်ကပြောပါတယ်။အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့တစ်နှစ်ပြည့်အောက်မေဖွဲနှစ်ပတ်လဲဘွဲတွေကိုလည်းကျင့်ပါနေကြပါတယ်။ဒါဒီဟာနဲ့ပတ်သက်ပြီးတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရဲကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စခန်း30ကိုတပြိုင်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေသားစောင့်တပ်တွေကလုံခြုံရေးအစီအမံတွေတည်ရင်ကားတွေတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေဆောင်ရွက်ခဲ့ကြပါတယ်။ဒီလိုမျိုးမောင်နှောဒေသတွေမှာဒေသတွင်းတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်ဒေသခံဌာနတိုင်းရင်းသားတွေကလည်းဘေးလွရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်လာပြီမဲ့အခုချိန်ထိဒေသခံပြည်သူတွေမှာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုမရှိသေးပဲဒေသတွင်းမှာကောလာဟလသတင်းအမှားဖြန့်ဝေမှုတွေရှိနေတဲ့အတွက်စိုးရိမ်နေကြရတယ်လို့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းသာစင်ကအခုလိုပြောပြပါဗျာ
။အခုထက်ဒီပဲစိုးရိမ်တော့အချိန်မီမှာပဲရှိနေပါလိမ့်မယ်။ဘာဖြစ်ဆိုတော့ခဏခဏလည်းပဲသတင်းတွေထွက်နေတယ်။အာဖာအဖေကနေပြီးတော့ဘုရားမောင်တော်ကိုဝင်နေစသည်အပြင်ပေါ့နော်။ဒီလိုမျိုးသတင်းတွေထွက်နေတဲ့အပေါ်မှာလူထုတွေကလည်းပဲစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေလူချုံမှုမရှိကြလို့ခံစားနေရပါ။အစိုးရကိုပြောချင်တာကတော့ဒီကျွန်တော်တို့ဒေသခံမောင်တော်ဘုရားပြည်သူတွေရဲ့လုံချုံရေးအတွက်စစ်ပိုင်းဆိုင်ရာလုံချုံမှုရုပ်ပိုင်းဆိုင်ရာလုံချုံမှုအတွက်တက်တက်မတ်မတ်လေးကျွန်တော်တို့ဒီလုံချုံရေးယူခဲ့ပါပြည်သူတွေကိုလည်းပဲလုံချုံစစ်ချရအောင်သူတို့ကပြောပြပါဒီလိုမျိုးပဲပြောချင်ပါ
ရခိုင်ပြည်နယ်တွင်းမှာလုံခြုံရေးအင်အားတွေတိုးချဲ့ချထားသလိုမောင်းနှောဒေသတွင်းမှာအထူးသဖြင့်မွတ်စလင်ကျေးရွာတွေကိုဝင်ရောက်စစ်ဆေးတာရှာဖွေတာတွေဆောင်ရွက်နေတုန်းဖြစ်လို့သူတို့အတွက်လုံခြုံရေးဟာစိုးရိမ်စရာအနေအထားဖြစ်နေတုန်းပဲလို့ရခိုင်ပြည်နယ်မောင်းနှောမြို့နယ်မြို့တကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကလက်ရှိလုံခြုံရေးအခြေအနေကိုအခုလိုရှင်းပြပါတယ
်။လုံခြုံရေးတွေကတော့သူတို့ကနေ့တိုင်းလိုလိုရွာတွေကိုဝိုင်းပြီးတော့သူတို့ကစစ်တယ်ဒီမင်းလေးရလဲတန်တော်စင်ဆိုတဲ့ရွာကိုသူတို့ကဝိုင်းပြီးတော့စစ်တယ်စစ်တကစစ်ပုံစင်းနေကြတော့ဘယ်လိုပြောမလဲတိတ်ပြီးတော့ဟောမချဘူးသူတို့ကလူတွေကိုအင်ကန်နေဖိကော်ပြီးတော့ချောင်းတွေမှာစိတ်လောင်တာတယ်ပြီးတော့တရွာလုံးကိုသူတို့ကရှင်းနိုင်ရေတရားလာလဲလာပြီးတော့ရွာကိုဝိုင်းတယ်ဝိုင်းပြီးတော့အမှုပြီးတော့လိုက်ရှာတယ်ပါတကူကတော့မတွေ့ဘူးဒါနဲ့တကူတော့ရှိတယ်သူတို့ကဟိုမဟုတ်မမဲတိုင်းပြီးတော့ခေါ်သွားမယ်အဲ့လိုစိတ်ရင်စိတ်တွေရှိရပေါ့
အကြမ်းဖက်တိုက်ခိုက်မှုတွေအတွင်ဒေသခံပြည်သူတွေတပ်ဖြတ်ခံခဲ့ရတဲ့အတွေ့ဟိန္ဒူဘာသာဝင်တွေလည်းအများပြားပါဝင်ခဲ့ပါတယ်သူတို့အတွက်ဟိန္ဒူထုံးနှဲဆင်လာအရာမောင်နှောမြို့မှာပြီးခဲ့တဲ့သတင်းပတ်ကတနှစ်ပြည့်အောက်မွေးပွဲအခမ်းအနားကျင်းပခဲ့တယ်လို့ရန်ကုန်မြို့မှာလည်းတည်ဆုံခဲ့ရသူတွေအတွက်တနှစ်ပြည့်နှစ်ပတ်လည်ဆုတောင်းမြတ်တာပို့အခမ်းအနားကျင်းပဖို့စီစဉ်ထားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဓမ္မပါဠိဟိန္ဒူအဖွဲ့ချုပ်တွေမှာတာဝန်ရှိသူဦးရာကူးနေမြင့်ကပြောပြပါဗျာ။တန
ှစ်ပြည့်အခမ်းအနားနဲ့ကျွန်တော်ဆုတောင်းပွဲလုပ်ကြမှာပါနော်။သူတို့ရဲ့အမှားစံပြီးဖြစ်အောင်ကျွန်တော်တို့ကဆုတောင်းပေးပြီးတော့ကျွန်တော်တို့ရိုးရာအရာဆုံးလဲဆင်လာတယ်လို့ဆုတောင်းပေးကြပါဘော။ဟာ။ဘုန်းတော်ကြီးကလည်းဆုတောင်းမယ်။စကိုင်းလေးလို့ပဲကြာသူတို့ကျွန်တော်တို့ရဲ့ပြက်ကလေးကြီးကျွန်တော်တို့ရဲ့နက်ခတ်တော်လို့ခေါ်တယ်ကွာ။ကျွန်တော်နက်ခတ်ပြက်ကလေးပေါ့နော်။အဲနက်ခတ်ပြက်ကလေးကြီးကကျွန်တော်တို့ကတွက်ကြတယ်သူတို့ရက်ကိုတွက်ရင်ဘယ်နည်းကြတယ်တိုင်းနေမှာလောက်ရတယ်။တင်းဆုံးညီညီတွေကလူကိုယ်တိုင်ထိုင်ပြီးတော့သူတို့ရဲ့စာရီစားတာတွေဆက်လက်တွေလက်ကောက်တွေပါတယ်။ယောက်ျားယောက်ျားနဲ့ပတ်သက်တဲ့ပစ္စည်းမိန်းကလေးဆိုမိန်းကလေးနဲ့ပတ်သက်တဲ့ပစ္စည်းတွေကကလေးတို့ကလေးနဲ့ပတ်သက်တဲ့ပစ္စည်းတွေကပစ္စည်းတွေထားပြီးတော့ကလုံးနောက်ဆုံးဖုန်းကြီးကိုပေးကြကြည့်ပြီးရေးတဲ့ပြောလာရှိမျိုးကိုသုံးလဲဆင်လာလောက်ရတာတက်တက်ပေါ်မှာအဲစကိုင်းလေးကြတယ်စကိုင်းလေးကျွန်တော်လှုပ်လိုက်ပြီးအဲအောင်းတော့မှာကျွန်တော်လှုပ်လိုက်ပြီးအခု25ရက်ကျောင်းကျွန်တော်ရန်ကုန်မြို့မှာတူစီပေါင်းပွဲလေးလုပ်တာပေါ့နော
်အခုချိန်ထိလဲဟိန္ဒူတွေမှာလုံခြုံရေးကစိုးရိမ်နေကြတဲ့အနေအထားဖြစ်တယ်လို့လဲရခိုင်ပြည်နယ်အတွင်းဟိန္ဒူကူညီထောက်ပံ့ရေးအဖွဲ့ရဲ့ဦးဆောင်တာဝန်ခံလည်းဖြစ်တဲ့ဦးရာကူးနေမြင့်ကပြောပြပါတယ
်အဓိကသူကလုံလောဆယ်မှာမှာသူရဲ့နံပါတ်၁ကသူကဖောက်ဝင်နေနေမှာနံပါတ်၁အရေးကြီးဆုံးကတက်တီရဲတွေရှိရနေတယ်အမိကလူနေနေမှာအခုခုဂျုံတိုင်းအခုတော့အတက်အန်ဒီလုံခြုံရေးကြုံတွေ့လာပြီဆိုရင်အခုဖြစ်ခဲ့သူတို့လွယ်လွယ်ကူနဲ့ပြေးလို့လွှားလို့ရမယ့်နေရာပေါ်မှာချက်ချင်းပြေးပြီးတော့ရုပ်ပေါ်တက်လာလို့ရမယ့်နေရာပေါ်မှာအဲ့လိုမျိုးများမျိုးသူတို့ကလိုချင်တာတောင်းဆိုလာတာတောင်းလျှောက်ပေးမှာသိလား
တနည်းအချိန်ကာလအတွင်းမှာတော့နိုင်ငံတကာကရိုဟင်ဂျာလို့တုံ့နှုံပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ရိုဟင်ဂျာဒုက္ခသည်တိုင်းနဲ့ချီနေရရင်ပြန်လာရေးကိစ္စကို ူကုလသမဂ္ဂဘင်္ဂလားဒေ့အစိုးရနဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်နေကြရဆဲဖြစ်ပါတယ်ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတို့ပူးပေါင်းပြီးလဲအဲ့ဒီအကြမ်းဖက်တိုက်ခိုက်ခံရမှုတွေအတွင်းဆုံးရှုံးနေတာခဲ့ရသူဌာနေတိုင်းရင်းသားတွေအပါအဝင်နေရဲဆုတ်ခွာသွားသူတွေနေရဲရင်းပြန်လာရင်းနဲ့ပြည်လဲနေရာချထားရေးလုပ်ငန်းတွေကိုစီမံကိန်းတွေချမှတ်ပြီးအကောင့်ထဲပို့နေကြရဆဲအနေအထားဖြစ်ပါတယ်ရှင်
မဆုမမရှင်